မြန်မာနိုင်ငံကမတန်ဆွမ်းကလေးငယ်တွေပညာသင်ယူရေးမှာအတားအဆီးတွေရှိနေသေးတယ်လို့ဒီကလေးတွေရဲ့ပညာရေးကိုကူညီလှုပ်ဆောင်ပေးနေသူတူကပြောဆိုလိုက်ပါတယ်။ဒီကနေ့ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာမတန်ဆွမ်းသူများနေ့အထိမ်းအမှတ်ရန်ကုန်ကံတော်ကြီးဥယျာဉ်မှာလုပ်တဲ့မတန်ဆွမ်းသူတွေကိုဂုဏ်ပြုကြိုဆိုပွဲအတွေ့ VOE ကိုအခုလိုပြောလိုက်တာပါ။ဒီအကြောင်းကိုတွားရောက်သတင်းယူခဲ့တဲ့ရန်ကုန်က VOE သတင်းတော့ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
2014တကောင်စင်းလေတိုင်းဆိုရင်မြန်မာနိုင်ငံမှာမတန်ဆွမ်းသူ23မိန်းကျော်ရှိပါတယ်။မတန်ဆွမ်းသူတွေတွေ့ကြုံရတဲ့အခက်အခဲတွေကသူတို့ရဲ့အားနည်းချက်တွေကြောင့်မဟုတ်ပဲတာဝန်ကျင်ကသူတို့ပေါ်ထားတဲ့အမြင်တွေမှားယွင်းနေလို့ဒါတွေကိုပြုပြင်ပြောင်းလဲဖို့လိုကြောင်းအေဂျင်ရဲ့မြောင်ရှေ့ဆောင်လမ်းပြပညာရေးစနစ်တင်ကြားရေးအဖွဲ့ခေါင်းဆောင်ဒေါ်စန်းစန်းဝင်းကပြောပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာမတန်ဆွမ်းကလေးတွေရဲ့ပညာသင်ယူနိုင်ခွင့်မှာအတားအဆီးတွေရှိနေပြီးအလွန်အပြည့်ပြီးကဒါကိုနားလည်သဘောပေါက်ဖို့လိုအပ်နေတယ်လို့ဒေါ်စန်းစန်းဝင်းကဗီဒီယိုရေးကိုပြောပါတယ်။
ကျွန်တော်တို့ကလေးတွေကို community ကဝင်ခွင့်ပေးတာဒီသူတို့ရဲ့ပညာသင်ယူခွင့်ဆိုတဲ့အခွင့်အရေးကိုထည့်ပေးလိုက်တာသူတို့ရဲ့သင်ယူနိုင်တဲ့အနေအထားရှိပဲသင်ယူပါစေအဲဆရာဝန်ဖြစ်နိုင်တဲ့လူလည်းဆရာဝန်ဖြစ်သွားပါစေအင်ဂျင်နီယာဖြစ်နိုင်တဲ့လူလည်းအင်ဂျင်နီယာဖြစ်သွားပါစေဒါမဲ့သူတို့ရဲ့သင်ယူနိုင်တဲ့အတိုင်းအတာရှိဦးပဲကျွန်တော်တို့ကသင်ပေးဖို့အတွက်ကိုအခွင့်အရေးကို advocacy ဘက်နေနဲ့လုပ်ပြီးတော့တောင်းဆိုနေတာပေါ့နော်အဲနောက်ပြီးတော့ဥမာဝင်းတဘဲဆိုခရီးရဲ့အကြောင်းလေးခွင့်တချို့ဆိုရင်ခနာကိုမတန်ဆန်းကလေးတယောက်ကျောင်းသွားအပ်ပြီဆိုလို့ရှိရင်ဟာဒီကလေးတွေဒီငါတို့ကျောင်းမှာလက်ခံလို့မဟုတ်ဘူး especially school တွေကိုသွားပေါ့အဲ့လိုမျိုးလုပ်တယ်အဲ့လိုမျိုးလှုပ်တဲ့ကျောင်းတွေဒီ awareness မရှိသေးဘူးမတန်ဆန်းသူတွေအပေါ်မှာအဲ့တော့မတန်ဆန်းသူတွေလည်းကျောင်းလေးခွင့်ရှိပါတယ်ဆိုတဲ့ awareness မျိုးကိုအောက်ကျနေပြီးအပေါ်ထိကိုကျမတို့ကဖြစ်စေခြင်းနဲ့
1992ခုနှစ်ကစပြီးဒီဇင်ဘာ3ရက်ကိုအပြည်ပြည်ဆိုင်ရာမတန်ဆွမ်းသူများနေ့အနေနဲ့ကမ္ဘာကုလသမဂ္ဂအဖွဲ့ကသတ်မှတ်ခဲ့တာပါမြန်မာနိုင်ငံမှာတော့1994ခုနှစ်ကစပြီးကျင်းပလာလို့အခုဆိုရင်25ကျင်းရှိပြီဖြစ်ပါတယ်။ဒီနှစ်အတွက်စောင့်ဘုတ်ကအားလုံးတူညီအခွင့်အရေးရရှိရေးမတန်ဆွမ်းသူများအစွမ်းနှင့်တင်ပြီးဖြစ်ပါတယ်။ကမ္ဘာပေါ်မှာလူ9ယောက်မှ1ယောက်ကမတန်ဆွမ်းဖြစ်နေကြပါတယ်။ကမ္ဘာလူကြီးရေ3000ကျော်ရဲ့စဲပုံတစ်ပုံကမတန်ဆွမ်းသူတွေဖြစ်ပြီးအဲ့ဒီမတန်ဆွမ်းနေတဲ့80ရာခိုင်နှုန်းလောက်ကဖွံ့ဖြိုးတဲ့နိုင်ငံတွေမှာနေကြတာပါ။ဒီနေ့မြန်မာနိုင်ငံအနှံ့မှာအဖွဲ့အစည်းမျိုးစုံကမတန်ဆွမ်းသူတွေအတွက်ဂုဏ်ပြုကျူဇော်ရပွဲကိုလုပ်ခဲ့ကြပါတယ်အေဂျင်မတန်ဆွမ်းတက်ငင်များပြုစုရာရင်းမြုံကလည်းရန်ကုန်မြို့ကံတော်ကြီးဥယျာဉ်မှာမတန်ဆွမ်းကလေးတွေအတွက်ပျော်ပွဲရှင်ပွဲကြီးပြုလုပ်ပေးခဲ့ပြီးသူတို့ရဲ့ရေးပါမှုနဲ့ဒန်းသူညီမျှမှုကိုဂုဏ်ပြုကျူဇော်ခဲ့တာဖြစ်ပါတယ်